မာတေဥဧဝံဂေလိကျမ်းအခန်းကြီး9အခန်းငယ်27မှာငါကိုသခင်သခင်ဟုခေါ်သောသူတိုင်းကောင်းကင်နိုင်ငံတော်သို့ဝင်ရလိမ့်မည်မဟုတ်ကောင်းကင်ဘုံ၌ရှိတော်မူသောငါခမီးတော်ဤအလိုတော်ကိုဆောင်ရွက်သောသူသာလျှင်ဝင်ရလိမ့်မည်လို့ယေရှုဖျားရှင်မိန့်တော်မူပါれယေရှုဖျားရှင်ကိုသခင်ဟုခေါ်ယုံနဲ့မပြီးသေးဘူးကောင်းကင်ဘုံ၌ရှိတယ်ခမီးတော်ရဲ့အလိုတော်ကိုဆောင်ရွက်သောသူပဲကောင်းကင်သို့ဝင်ရမှာဖြစ်ပါတယ်။ကိုတော်ရှင်ကိုသခင်လို့ခေါ်ကြပြီ။လှူဆောင်မှုအနှဲငယ်ကိုသာလှူဆောင်ကြတဲ့သူတွေရှိတယ်။တချို့ကြတော့ကိုတော်ရှင်ကိုသခင်လို့ခေါ်ကြပြီ။သာသနာတော်နဲ့လူအတိုင်းအဝိုင်းအတွက်များစွာသောအလုပ်တို့ကိုလှူဆောင်တယ်။နှုတ်နဲ့ဝန်ခံခြင်းကထို့သို့သောဝန်ခံခြင်းထက်ပို၍လှူဆောင်ရန်ပြက်ကွက်တတ်ပါတယ်။နှုတ်နဲ့သာဝန်ခံခြင်းကဖျားသခင်ရဲ့အလိုတော်ကိုဆောင်ရွက်နေတာမဟုတ်ဘူးနှုတ်ဖြင့်သာဝန်ခံခြင်းကဖျားသခင်နဲ့သက်ဆိုင်မှုရဲ့ပုံစံဖြစ်ပေမဲ့ဖျားသခင်ရဲ့တကူတော်ကိုလက်မခံငင်းပယ်နေတာဖြစ်တယ်ဘာသာတရားကိုအပေါ်ယံလိုက်နာ၍၎င်း၏တကူအစစ်အမှန်ကိုငင်းပယ်သောသူများလို့တိမောသေဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်5မှာဖော်ပြထားပါတယ်နှုတ်ဖြင့်သာဝန်ခံခြင်းကကိုကိုကိုအတိမတ်ပြုတာကိုကိုကိုဂုံပြုတာဖြစ်ပါတယ်ခရစ်တော်ကိုအတိမတ်ပြုတာမဟုတ်ဘူးဂုံပြုတာမဟုတ်ပါဘူးဘုရားသခင်ရဲ့အလိုတော်ကိုဆောင်ရွက်တော်သူသည်ဘုရားသခင်ဤသားတော်ကိုအမှန်တကယ်ယုံကြည်တော်သူနာခံတော်သူချစ်တော်သူဖြစ်ပါတယ်ကိုတော်ဤပညာတော်သည်ကငါတို့သည်ဘုရားသခင်ဤသားတော်ယေရှုခရစ်တော်ဤနာမတော်ကိုယုံကြည်ကြ၍ငါတို့အားကိုယ်တော်မိန့်တော်မူသည့်အတိုင်းအချင်းချင်းချစ်ကြရမည်ဟု၍ဖြစ်သည်။ရှင်ယောဟန်ဩဝါဒစာပထမဆောင်အခန်းကြီး3အခန်းငယ်23သင်တို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ။